ဘာတောက်တုံးရင်နေပေါ့နော်နောက်မတ်လ14ရက်နေ့တုန်းကလည်းဒီနိုင်ငံတကာမြေချောင်းများနေဆိုပြီးထိမ့်မှတ်တယ်လောက်ကြပါတယ်တောက်တုံးရင်ဟာအမတန်မှတန်ဖိုးရှိနေတဲ့အချိန်ပေါ့နော်ဒါအဲ့ဒီအချိန်မှာမြေချောင်းနေပေါ်မှာဆယ်တွေတိဆောက်တာနဲ့ပတ်သက်ပြီးတော့မြေချောင်းဆိုတာကဒီတောက်တုံးရင်အရင်မြေတစ်ခုပေါ့နော်ဆိုတော့ဒီတောက်တုံးရင်အရင်မြေတစ်ခုဖြစ်တဲ့မြေချောင်းတွေပေါ်မှာဆယ်တိဆောက်တာနဲ့ပတ်သက်ပြီးတော့အကျိုးနဲ့အပြစ်နဲ့ဘယ်ဟာပိုများလဲဟုတ်ကဲ့ချုပ်ကို
ဒီအချောင်းတွေပေါ်မှာဆယ်တားလိုက်ပြီဆိုလို့ရှိရင်ဆယ်ရဲ့သဘာဝပတ်ဝန်းကျင်ပေါ်မှာထိခိုက်မှုရဲ့အကျိုးဆက်တည်းခံစားမှုတွေရှိပါတယ်။အော်ကျွန်တော်တို့ဟိုရှိရှိတော့တော့ဒီဘေးရက်ဆိုးကျိုးတွေကိုအတိနေကြတာပေါ့။အတိနေတဲ့အခါကျတော့ကျွန်တော်တို့ရေအတွက်ဆိုလို့ရှိရင်ဟဲ့လားဆယ်တိဆောက်ခဲ့တာ1000နဲ့ချီရှိပါပြီ။တောက်သုံးရေအတွက်တင်မကပါဘူးဆိုက်ပြေးအတွက်ပါတိဆောက်ပါတယ်။အခုခင်မှာကတော့ကျွန်တော်အရေးကြီးဆက်စစ်စပိုင်းတွေပါတခါပါလာတယ်ပေါ့တချို့ကြတော့လေ industrial use ပေါ့တောက်သုံးရေအတွက်တင်မကဘူးဆိုကြပါစို့ဥမာ mine to me ဆက်ယူနေတိဆောက်မှာဆိုအဲ့ဒီဆက်ယူနေသုံးမှုအတွက်အနည်းနာလေးမှာဆယ်ဒီပေါ့နော်အသေးစားလေးတွေဖြစ်ကောင်းဖြစ်နိုင်တယ်အဲ့ဒါကြီးဆယ်ကြီးတွေတော့ဖြစ်မှာမဟုတ်ဘူးသို့တော့တောက်သုံးရေအတွက်ကတော့ဆယ်ကြီးတွေကတော့တိဆောက်တော့မယ်တိဆောက်တဲ့အတွက်ကြောင့်မလို့အကျိုးများခဲ့တယ်လို့ပြောလို့ရတာပေါ့နော်အပြစ်တွေကနောက်ပိုင်းကြတော့မှပေါ်လာတဲ့အပြစ်တွေပေါ့နောက်မှိုင်းမှာပေါ်လာတဲ့အပြစ်တွေကိုကျွန်တော်တို့ကပြန်ကြည့်ရမှာပေါ့အကျိုးအပြစ်ကိုကြည့်ပြီးတော့မှဘာအပြစ်များလို့ရှင်တော့မဆောင်နေပေါ့အကျိုးများလို့ရှင်တော့စောင့်နေဆိုတော့နီးဗျူဟာတစ်ခုဖြစ်လာတော့ပေါ့နော
်အော်မြေချောင်းတွေပေါ်မှာဆယ်တွေတိဆောက်တာရဲ့ဒီအကျိုးပေါ့နော်ဘာအကျိုးရှိတယ်ဆိုတော့ပြောပြပေးပါန
ံပါတ်1ကတောက်သုံးကြီးပေါ့ဘာလို့ဆိုတော့ကျွန်တော်တို့ကခုနပြောဆိုရေးရဘလောက်ကြီးလဲအရေးကြီးလဲပြောကျွန်တော်တို့မြန်မာစကားပေါ်မှာရေးအသက်က1မိနစ်ပဲကျွန်တော်ပထမအကျိုးကြီးဆိုတော့ကျွန်တော်တို့ရေးရရှိတောက်သုံးရေးရရှိဒုတိယအကျိုးကျေးဇူးအစိုက်ပြုရရရှိရေနံပါတ်ခိမီတိုးတက်လာတဲ့အချိန်မှာတော့ကျွန်တော်တို့ကပါလဲလျှက်စစ်စွန်းရင်အတွက်စေတီဆောက်တာရှိတယ်နံပါတ်၄ချက်အနေနဲ့ကတော့အပန်းဖြေဖို့အတွက်ပြီးတော့နောက်တချို့စေတွေကတော့ industrial ဆက်မှုလက်မှုအတွက်သုံးမှုအတွက်ရေပေါ့လို့လို့သူ့အတွက်ဆောက်တာတက်တက်ရှိတယ်အထူးသဖြင့်ဥမာ mine တူးမယ်ဆက်မှုလက်မှုလုပ်ငန်းတွေအတွက်ရေပေါ့လို့ရရေတန့်ကြရလဲမလို့တဲ့အတွက်အဲ့ဒီအတွက်တက်တက်စေတီဆောက်တာရှိဆိုတော့အကျိုး၄မျိုးအတွက်ကျွန်တော်တို့စေတွေကိုတိဆောက်တယ်လို့အကြံဉာဏ်ပြောလို့ရတာပေါ့ဗျဆယ်ရီတိဆောက်တဲ့အခါကျရင်ခုနလူလာချက်၄ခုလုံးကိုအဲဒီမှာ၃ခုဖြည့်ဆည်းပေးနိုင်တယ်၂ခုဖြည့်ဆည်းပေးနိုင်တယ်ဆိုတော့ဆယ်မျိုးကိုလည်းတိဆောက်တာရှိတယ်အဲ့တော့သူတို့အဲ့ဒါကြတော့ multi purpose den ပေါ့ဟုတ်ဒီရချက်အခုလည်းတက်ဆောက်တာမဟုတ်ဘူးပေါ့နော
်ဒီလိုဆယ်ရီတိဆောက်တာဟိုနောက်ပိုင်းမှာဟိုအပြစ်တွေအများကြီးတွေ့လာတယ်လို့ဆက်တော့ပြောကြတာလေဘယ်လိုမျိုးအပြစ်တွေများဒီဆယ်တိဆောက်လို့ရတုံကြုံရတဲ့ပေါ့နော်
ချစ်တဲ့အောင်မှုတွေပြောပြပေးပါ။ဒါရောဆိုတော့เนาะကျွန်တော်တို့ဒီဘလုတ်ကွန်မြူနတီရဲ့ဆိုဂျိုဆိုတဲ့ကိစ္စကကျွန်တော်တို့ကလှုပ်ပြီးတော့နှစ်တော်ကြာမှပဲတရားတွေကတိလာတာပေါ့နော်။လှုပ်တဲ့အခါမှာသူကလေးခန္ဓာခွဲပြီးတော့ဖော်ပြရတာရှိတယ်။ဆယ်ရဲ့အထက်ဘက်မှာဖြစ်တဲ့ဆိုဂျိုတွေကဘာတွေလဲ။အောက်ဘက်မှာဖြစ်နိုင်တဲ့ဆိုဂျိုတွေကဘာတွေလဲ။ဒီဆယ်ရဲ့ပတ်ဝန်းကျင်မှာရှိတဲ့လူမှုဘဝထိခိုက်မှုတွေကဘာတွေလဲ။သူကဆယ်တီဆောက်စင်ကာလမှာဖြစ်ပေါ်နိုင်တဲ့ဒီတဲ့ဆိုဂျိုတွေကဘာလဲ။ဒီမှာကျွန်တော်နောက်တစ်ခုထည့်ကျင်တဲ့အတူကပါလဲဆိုတော့ဆယ်တိဆောက်လိုက်လို့ဖြစ်ပေါ်လာတဲ့နည်းလေးအဲ့ဒါကိုတော့ reservoir into sizes seismicity လို့လည်းခေါ်တယ် reservoir triggered seismicity လို့လည်းခေါ်တယ
်ဆယ်ရဲ့အထက်ပိုင်းမှာကျုံရတဲ့ပြဿနာတွေပေါ့နော်အဲ့ပြဿနာတွေဘာတွေလဲပြောပြပေးပါ
ဦးဟုတ်ကဲ့အဲ့ပြဿနာတွေကသူကဆုံးရှုံးမှုတွေဆုံးရှုံးမှုတွေလို့သူကအထက်မှာဘာတွေပါလဲဆိုတော့ရှေးရောက်အမွေနှစ်တွေနစ်မြုပ်သွားနိုင်တဲ့ကိစ္စနောက်တစ်ခုက twin death တယံဇာတခုအောင်တဲ့နေရာတွေတတ်ပြုတိုက်တွေရှိတဲ့နေရာတွေပုံမှာရေဖုံးလွှမ်းတဲ့သွားတဲ့အခါကျရင်ကျွန်တော်တို့ကရှာဖို့ခက်ခဲလာတာရေထုတ်လို့ဖို့ခက်ခဲလာတာအဲ့ပုံမှာရေဆယ်ရေတွေလွှမ်းနေတဲ့အတွက်ကြောင့်ဆယ်တိဆောက်လိုက်ပြီဆိုဆယ်ရဲ့ catchment area ဆိုတာကဘာမှနောက်ထပ်ထိခိုက်လို့မရဘူးအထူးသဖြင့်တောက်သုံးရေအတွက်ဆယ်ရေဆိုလို့ရှိတယ်ဆိုတော့ဒီတောက်သုံးရေထဲကဆယ်ရေမှာကျွန်တော်တို့ကဘာအဆိပ်တောက်မှအဖြစ်မခံနိုင်ဘူးဥပမာအဖြစ် arsenic လိုဟာမျိုး mercury လိုဟာမျိုးအဲ့လိုမျိုးအဲ့လိုဟာမျိုးအစိတ်တော့ဖြစ်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တော်တော်ကြီးကိုဆုံးရှုံးမှုများနိုင်တယ်အဲ့တော့ခုနပြောတဲ့တတုတိုက်တွေထုတ်မယ်ဆိုရင်ဒါမျိုးတွေကထွက်လာနိုင်တယ်အဲ့တော့တတုတိုက်ရှိတာကိုလည်းကျွန်တော်တူးနိုင်တော့မှာမဟုတ်ဘူးနောက်တစ်ချက်ကတော့ဘူမိဗေဒဆိုင်ရာအချက်လက်တွေဆုံးရှုံးသွားတယ်အဲ့ကျွန်တော်ကဘူမိဗေဒဆိုင်ရာအချက်လက်တွေကိုကျွန်တော်ကမြေကြီးပေါ်မှာပေါ်နေတဲ့ကြောက်တုံးတွေဟလားချောင်းထဲမှာပေါ်နေတဲ့ကြောက်တုံးတွေစသဖြင့်ကျွန်တော်တို့ကလေ့လာပြီးတော့မှကျွန်တော်တို့ကသုံးသပ်တာကိုဆိုတော့အဲ့လိုအချက်လက်တွေကျွန်တော်အလွယ်တကူမရနိုင်တော့မြေပေါ်ကွင်းဆင်းပြီးတော့အလွယ်တကူမရနိုင်တော့နောက်တစ်ချက်ကတော့ဗာလဲဆိုတော့ဒီ scenic quality လို့ခေါ်တာပေါ့နော်ဟိုသဘာဝအလှပကြီး နှုတ်ရှိတဲ့အလှပါတွေကရုပ်လျော့သွားရင်ရုပ်လျော့သွားမယ်လုံးဝပပျောက်သွားနိုင်တယ်ဆိုကြပါစို့ဥပမာလို့ကျွန်တော်မြစ်ဆုံဆယ်ကြီးဆောက်လိုက်တယ်ဆောက်လိုက်လို့ရှိရင်မြစ်ဆုံဆိုတဲ့အနှစ်သာရပျောက်ဆုံးသွားရင်မရှိတော့ဘူးသူကလုံးဝမြစ်ဆုံဆိုတဲ့အရာသာလုံးဝရှိတော့မှာမဟုတ်ဘူးအဲ့ဒီမြစ်ဆုံဆိုတဲ့သဘာဝအလှပါတရားတွေကိုနောက်လူတွေလည်းဘယ်တော့မှတွေ့ရတော့မှာမဟုတ်ဘူးရှေ့လူတွေပြောတဲ့ပုံမြင်နဲ့ပဲဖြစ်သွားမှာပေါ့နော်အဲ့နောက်တစ်ခုကဆယ်အထက်ပိုင်းမှာဘာတွေရှိနိုင်သေးလဲဆိုတော့လူနေအင်ဂျီတွေရှိနိုင်သေးတယ်တကယ်လို့ဆယ်ရဲ့ပရဘုံထဲမှာကြာရောက်နေမယ်ဆိုရင်ကျွန်တော်တို့ရွှေပြောင်းပြရမယ်ဖြည့်ဆည်းပြရမယ
်ဒီဆယ်တိဆောက်လို့မြင့်အထက်ပိုင်းကတခြားဖြစ်လာတဲ့ဒီရိုက်ခတ်မှုတွေလည်းတခြားပါရိုက်ခတ်မှုတွေရှိပါသေးတယ်
ရှိပါသေးတယ်ဒီစိုက်ပျိုးမြေတော့သူကရေမြုပ်မှာဟုတ်နောက်တစ်ခါကျတော့တစ်တော်မြေတွေရှိတယ်တစ်တော်မြေတွေကလည်းရေဖုံးလွှမ်းသွားမယ်ဆိုရင်အဲ့တစ်တော်မြေတွေမှာနေထိုင်တဲ့တရိစံတွေနေရာထိုင်ခင်းတွေဖြည့်ဆည်းဆုံးရှုံးသွားမှာပေါ့အဲ့လိုဆောက်လိုက်ပြီဆိုရင်သူကမြေအောက်ရေကသူကအလွယ်ကူမစီးဆင်းနိုင်တော့ဝန်သွားပြီစီတယ်ရေတွင်းနေရေကန်တွေကိုပျက်စီးစေနိုင်တယ်ရေဝေရဝန်းတစ်ခုလုံးမှာရှိနေတဲ့ဒီဂေယစနစ်တွေလုံးဝပျက်စီးသွားနိုင်တယ်တဝက်တစ်ဖက်ပျက်စီးသွားနိုင်တယ်အဲ့ဒီပျက်စီးမှုကဆယ်ပရဝန်နေမကဘူးအဲ့ဆယ်အထက်ပိုင်းကျတဲ့မြေချောင်းကြားတွေထိအောင်အဲ့ဒီအကျိုးဆက်ကဖြစ်နိုင်တယ်နောက်တစ်ခုအရေးကြီးဆုံးအချက်တစ်ခုကျန်သေးတယ်ငားတွေငားတွေရဲ့သူဥချတဲ့နေရာ breeding ground တွေပျက်စီးသွားနိုင်တယ်ပြချတယ်အထူးသဖြင့်ဒီဥစ္စာကနေဒါတို့အမေရိကတို့မှာဒီဆယ်မငားတွေဟိုမြေဖျားတဲ့အထိတက်ပြီးတော့ဥတွေချကြတယ်။အဲ့ဒီဥချတဲ့နေရာတွေပြတ်သွားတဲ့အတွက်ကြောင့်ငားဖမ်းလို့ငားတွေမရတော့ပေးရလို့ရှင်မြန်မာပြည်မှာတော့ကျွန်တော်တို့အခုငါးတလောက်ဆိုလို့ရှိရင်ကျွန်တော်တို့ငွေငွေတော့တလောက်တထောင်ကျော်လောက်ရှိတဲ့ငါးတလောက်တည်းကအခုကဘယ်လောက်လဲတထွာကျော်ကျော်လောက်ပဲရှိတော့တယ်ဖမ်းနေတဲ့ငါးတလောက်တည်းအဲ့ဒီအရာတွေကျွန်တော်တို့လေ့လာတာတွေမရှိဘူး။ဘာကြောင့်ဖြစ်လဲဆိုတော့ကျွန်တော်တို့ပမာညာသူတည်တနာလုထားတာတွေမရှိဘူး။ကျွန်တော်တို့အဲ့လိုကြည့်တဲ့ငါးတလောက်တည်းကပမာညာမရှိတော့ဘူး။မရှိရတဲ့အကြောင်းကြီးကခုနပြောသလို spawning ground ကြောင့်လားဒါမှမဟုတ်လို့ရှိရင်အလွန်ကျော်ငါးဖန်းလို့လားဒါမှမဟုတ်လို့ရှိရင်အောက်ကတစ်တော်တွေပျက်စီးလို့လားဒါရီကထည့်စဉ်းစားတဲ့ဟာတွေပေါ့နော
်ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်တိတ်ပန်တဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်